မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဩဂုတ်လ28ရက်ဗုဒ္ဓဟူးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဥရောပသမဂ EU ကဗြိတိန်ခွဲထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ31ရက်မတန်ခင်လွတ်တော်လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်တရက်ကိုဝန်ကြီးချုပ် Boris Johnson ကဒီနေ့ပဲကြေညာပါတယ်။ဗရာဇီးမှာကြီးကျယ်လောင်ကျွမ်းနေတဲ့တောမီကြောင့် Amazon တစ်တော်ဆက်လက်ရည်တည်နိုင်ရေးကိုချိန်ချောက်လာနေတဲ့အကြောင်းနိုင်ငံတကာတစ်တော်ထိန်းသိမ်းရေးအဖွဲ့ကြီးကသတိပေးပါတယ်။ဆက်လက်ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြေညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလှော်ရီမှာတော့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုကုတ်ခိုင်မှုဆယ်လမ်းဟာဒီကနေ့ကားသွားလာပြီးပြန်လည်စတင်နေပါတယ
်ဒီနေ့တော့အလုံးစင်ပြည်တဲ့လမ်းကြောင်းမှာတော့ပိတ်ဆို့မှုလုံးဝမရှိဘူးပေါ့နော်ခေရောအလုံးစင်ပြည်နေကြပါတယ်ကားလေးလည်းဆက်ပါတယ
်မူဆယ်မြို့ဂယူနာပရာဟိတအသင်းဥက္ကဋ္ဌဦးတောင်ထွန်းပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီတင်းလွန်နဲ့အတူရခိုင်ပြည်နယ်အတွင်းမှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကထိုးစစ်ဆင်တာကြောင့်တိုက်ပွဲတွေပြင်းထန်လာတဲ့အကြောင်းနဲ့ဥရောပနဲ့ရုရှားအကြားဆက်ဆံရေးအပေါ်မှာပြင်သစ်သမ္မတအမန်နျွယ်မက်ခရူးနဲ့အမြင်သဘောထားကဘယ်လိုရှိပါသလဲ။စရစိတ်ဝင်စားစရာတင်းလွန်တွေကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဥရောပသမဂ EU ကနေဗြိတိန်ခွဲထွက်ဖို့တတ်မှတ်ထားတဲ့အော်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်တရက်ကိုဝန်ကြီးချုပ် Boris Johnson ဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်ထားပြီးအစိုးရရဲ့ဥပဒေပြည့်ရေးအစီအစဉ်တွေကိုချပြမဲ့အော်တိုဘာလ14ရက်လွှတ်တော်ပြန်စတဲ့အချိန်မှာ Elizabeth ပြည်မကြီးကိုယ်တိုင်မင်းငွန်းပြောဖို့လဲဖိတ်ကြားထားတဲ့ကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အော်လွှတ်တော်ဥက္ကဋ္ဌဂျင်ပါကိုကတော့ဝန်ကြီးချုပ်ရဲ့လို့ရာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုလိုက်သလို EU ကနေခွဋ်တရေးအစီအစဉ်တွေကိုဆွေးနွေးဖို့နဲ့တိုင်းပြည်ကိုပုံဖော်ရမယ်လွှတ်တော်ရဲ့တာဝန်တွေကိုဟန်ထားတဲ့လို့ရဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ကတော့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေခွဋ်ထွက်သွားမှာဖြစ်တဲ့အကြောင်းကတိပြုထားတာပါသူရင်ဝန်ကြီးချုပ်တောင်းယူခဲ့သူထရီဇာမေလက်ထက်မှာတော့ EU နဲ့ခွဲထွက်ရေးသဘောတူညီချက်တွေကိုညှိနှိုင်းနိုင်ခဲ့ပေမဲ့လွှတ်တော်ကလက်ခံနိုင်အောင်တော့မလုပ်နိုင်ခဲ့ပါဘူး။ဝန်ကြီးချုပ်ဂျွန်ဆန်ကတော့အော်တိုဘာလာနဲ့လွှတ်တော်မှာမင်းငွန်းပြောပြီးရပ်ပိုင်းအတွင်း EU တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပြီးသဘောတူညီချက်တွေကိုလွှတ်တော်ကဆွေးနွေးတည်ပြဖို့အချိန်အလုံးလောက်ရနိုင်မှာဖြစ်တဲ့အကြောင်းလဲဒီနေ့ပဲပြောဆိုခဲ့တာဖြစ်ပါတယ်။
အီရန်နိုင်ငံအနေနဲ့တင်းမာမှုတွေကြီးရွာလာဖို့ရည်ရွယ်မထားကြောင်းနိုင်ငံခြားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောဆိုလိုက်ပါတယ်တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေတွေနဲ့အညီကိုယ်ပိုင်အခွင့်အရေးတွေကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့အီရန်နိုင်ငံအနေနဲ့ယုံကြည်ထားကြောင်းလဲဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲပြောဆိုလိုက်တာပါဂျပန်ဝန်ကြီးချုပ်ကတော့အမေရိကန်နဲ့အီရန်ကြားကြားဝင်ဆက်ဆက်ဖို့ရည်ရွယ်ပြီးဒီနှစ်ဆန်းမှာပဲအီရန်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ်အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်အသစ်ရဖို့အီရန်သမ္မတဟာဆန်ရိုဟာနီနဲ့ဆွေးနွေးနိုင်မဲ့အလားအလာကောင်းနေရှိနေကြောင်းဒီသတင်းမှထဲမှာပဲပြောဆိုခဲ့တာပါ။အီရန်သမ္မတကတော့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်အမေရိကန်ကမတရားသဖြင့်ချမှတ်ထားတယ်လို့ဆိုရဲပိတ်ဆို့တံခါးအရေးယူမှုတွေကိုအရင်ဆုံးဖယ်ရှားဖို့လိုကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတထရမ်ကလည်းဆွေးနွေးနိုင်မဲ့အခြေအနေတွေပေါ်ပေါက်လာဖို့အီရန်အနေနဲ့ပြည်ပမှာစီးရဲလှုံ့ဆော်မှုတွေတိုက်ခိုက်မှုတွေနဲ့တင်းမာမှုတွေကြီးထွားလာအောင်မလုပ်ဖို့လိုကြောင်းပြောဆိုထားတာပါ။သဘောတူညီချက်အသစ်မှာအီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေနဲ့ပဲ့ထိန်တပ်မစ်ဆိုင်တုံးစမ်းသပ်မှုတွေကိုတားမြစ်ဖို့ထည့်သွင်းမှာဖြစ်ကြောင်း2015သဘောတူညီချက်မှာသတ်မှတ်ထားတဲ့တက်တန်း10နှစ်ထက်ပိုကြာတဲ့အချိန်ကာလသတ်မှတ်ချက်ပေါ်ဝင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ
်။မကြာခင်ရက်တွေတွင်ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပုံမှန်ကျန်းတန်းလာနေတဲ့အတွက်သက်ဆိုင်သူတွေအားလုံးတည်တည်ငြိမ်ငြိမ်နဲ့ထင်းထင်းသင်းသင်းဆောင်ရွက်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့စနေနေ့မှာတော့ရဲတပ်ဖွဲ့ကမြေရည်ယူဘုံးတွေတုံးပြီးဆန္ဒပြသူတွေကိုနှင်းနှင်းခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းမီးရှို့ထားတဲ့ဓာတ်စီပလင်းတွေအုတ်ခဲတွေနဲ့ပစ်ပောက်ခဲ့ကြတာပါ။ကျန်းကျန်းတန်းတန်းအခြေအနေတွေကိုထိုင်ကြည့်နေလို့မဖြစ်နိုင်တဲ့အကြောင်းနဲ့ရဲတွေရောဆန္ဒပြသူတွေပါအကြမ်းဖက်လှုပ်ရွက်တွေကိုရပ်ဖို့လိုတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနအကြီးတန်းအရာရှိသူက VOA ကိုပြောပါတယ်။ဟောင်ကောင်မှာသတင်းပတ်တွေနဲ့ချီပေါ်ပေါက်ခဲ့တဲ့ဒီမိုကရေစီရဲ့လွှတ်ရှားသူတွေရဲ့ဆန္ဒပြပွဲတွေရက်ဆိုင်မဲ့အရေးအယောင်တွေမတွေ့ရသေးပေမဲ့အားတက်စရာလက္ခဏာတွေတွေ့ရတဲ့အကြောင်းနိုင်ငံရေးဌာနတာဝန်ရှိသူကပြောဆိုခဲ့တာပါ။ဟောင်ကောင်ချွေရင်မှုကယ်ရီလမ်အနေနဲ့ ဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်၅ချက်နဲ့ပတ်သက်လို့ဆွေးနွေးတာတွေရှိခဲ့တယ်လို့ဒီထဲကအ ਨੇ ဆုံးအချက်၂ချက်ကိုဖြည့်ရှင်းပေးဖို့ကြိုးပမ်းနေပြီးနှစ်ဖက်စလုံးကပျော်ပြောင်းတဲ့သဘောထားတွေတွေ့လာနေရတဲ့အတွက်ငြင်းငြင်းချင်းချင်းနဲ့ဖြည့်ရှင်းနိုင်မယ်လို့အမေရိကန်ဘက်ကမျှော်လင့်နေကြောင်းလည်းပြောပါရတယ်။ဒီမိုကရေစီနဲ့အသားကျနေပြီဖြစ်တဲ့ဟောင်ကောင်ဒေသခံတွေရဲ့အကျိုးစီးပွားနဲ့စိုးရိမ်မှုတွေကိုလည်းတရားစုရကအလေးထားဖြည့်ရှင်းသွားဖို့မျှော်လင့်ကြောင်းလည်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူကတိုက်တွန်းပြောဆိုခဲ့တာပါ1998ခုနှစ်မှာဗြိတိန်ကတရုတ်နိုင်ငံထံပြန်လည်လွှတ်ပြောင်းပေးချိန်တုန်းကသဘောတူညီချက်အရဟောင်ကောင်ကျွန်းရဲ့လွတ်လပ်စွာအုပ်ချုပ်ခွင့်ကိုလေးစားဖို့ဒီသတင်းပတ်ထည်ပြည်ထောင်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာ့အရေးခွန်နိုင်ငံ G7 ထိပ်သီးအစည်းအဝေးကပူးတွဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တဲ့အပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်ကန့်ကွက်ထားတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကပြည်내ရှင်နေချုပ်တွေပြည်내အစိုးရအဖွဲ့ကိုကိုစားပြုတဲ့ရှင်နေတွေပါတီဆေးဝါးထုတ်လို့ရေကုမ္ပဏီနဲ့ဆွေးနွေးညှိနှိုင်းနေကြတယ်လို့တာဝန်ရှိသူတွေကမနေ့အင်္ဂါနေ့မှာပြောပါရယ်အမေရိကန်နိုင်ငံတော်ဆေးဆွဲတဲ့ပြဿနာတွေအကြီးအကျယ်ဖြစ်ပေါ်လာစေတာဟာဆရာဝန်လက်မှတ်နဲ့ဝယ်ရတဲ့ဘိန်းလိုဆွဲလန်းစေတဲ့အောက်ဆီကိုဒင်အကိုက်ခဲပျောက်စေကြောင်းအဓိကဖြစ်ရတယ်ဆိုတဲ့အတွက်အဲ့ဒီဆေးထုတ်လုပ်တဲ့ပါတီကုမ္ပဏီဖက်ကဒေါ်လာဘီလီယံနဲ့ချီညှော်ကြေးပေးဆောင်ရမယ့်အနေအထားမှာရှိနေတာပါလူတွေဆေးဆွဲနိုင်ခြင်းရှိတာကိုနားလည်သဘောပေါက်ပေမဲ့လည်းဆေးပြင်းတွေကိုထုတ်လုပ်တဲ့အဓိကတရားခံအဖြစ်ပါတီကုမ္ပဏီကိုတရားလိုရှင်းနေတွေနဲ့မွေးရဆေးဆွဲမှုဆိုင်ရာကျွမ်းကျင်သူတွေကတက်မှတ်ထားတာပါပုဂ္ဂလိကပိုင်ပါတီကုမ္ပဏီကဒီကိစ္စကိုပြေးလည်စေရတဲ့အတွက်ဒေါ်လာ30ဘီလီယံကနေ12ဘီလီယံအထိကန်လန်ထားတယ်လို့ NBC သတင်းဌာနကဖော်ပြပါရယ်ကွန်နက်တီကတ်ပြည်နယ်စတန်ဖို့ဒ်အခြေဆိုင်ပါတီကုမ္ပဏီကတော့သူတို့ဘက်ကခုခံကာကွယ်ဖို့ပြင်ဆင်ထားပေမဲ့အယူခံဝင်ရတာတွေတရားတစ်ပောင်ရင်ဆိုင်ရတဲ့ကိစ္စရတွေဟာအချိန်ကြာလွန်းတယ်လို့ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ပါတီကုမ္ပဏီကိုတရားစွဲဆိုထားတဲ့အမှုပေါင်း2000ကျော်ရှိနေတာဖြစ်ပြီးကလက်ဗလန်မှာလာမယ့်နှစ်လအတွင်းပထမဆုံးတရားရင်ဆိုင်ရုံးတင်ကြနာတော့မှာဖြစ်တဲ့အတွက်အဲ့ဒီအချိန်တိုင်းခင်အခုလိုညှိနှိုင်းနေကြတာလည်းဖြစ်ပါတယ
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5.19kHz 1068.3ည5.19kHz 15965နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံပြမာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘရာဇီးနိုင်ငံမှာအကြီးကျယ်လောင်ကျွမ်းနေတဲ့တောမီချောက်အမေဇုန်တစ်တော်ဆက်လက်ရည်တည်နိုင်ရေးကိုချင်းချောက်လာနေဖြစ်တဲ့ကြောင်းနိုင်ငံတကာတစ်တော်တင်းသင်းရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။အမေဇုန်တစ်တော်မှာမီးလောင်ကျွမ်းမှုဟာအထူးရေးပေါ်အခြေအနေဆင့်ကိုရရှိနေပြီဖြစ်ကြောင်းအပြည်ပြည်ဆိုင်ရာပူပိုင်းဒေသတစ်တော်တင်းသင်းရေးအဖွဲ့ ITTU အမှုဆောင်ဒါရိုက်တာဂျာဟန်နိုင်တာလည်းကဒီနေ့ပဲသတိပေးလိုက်တာပါ။စစ်လေရင်တွေတပ်ဖွဲ့ဝင်တွေအကူအညီနဲ့မင်းကြီးတပ်ဖို့ကြိုးပမ်းနေပေမဲ့မီးလောင်မှုပေါင်း 12,000 ကျော်ထိရှိနေတာကြောင့်အမေဇုန်တစ်တော်တည်ရှိမှုအတွက်စိုးရိမ်ရတဲ့အဆင့်ကိုရောက်လာနေတဲ့ကြောင်း AFP သတင်းဌာနကပြောဆိုခဲ့တာဖြစ်ပါတယ်။တော်မီငင်းတဲ့ရေးအတွက်ကမ္ဘာအင်အားကြီး9နိုင်ငံ G7 အဖွဲ့ကအကူအညီတွေကိုတောင်းဆိုချက်တစ်ခုနဲ့တူလက်ခံသွားမယ်ကြောင်းဘရာဇီးသမ္မတကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဘရာဇီးသမ္မတကတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့သူ့ပေါ်မှတ်ချက်ပြီးပြောဆိုမှုဟာစော်ဟွာရာရောက်တယ်ဆိုပြီးပြန်လည်ရုပ်သိမ်းပြဖို့တောင်းဆိုထားပြီးတောင်းဆိုချက်ကိုလက်ခံမယ်ဆိုရင်အကူအညီတွေကိုယူမယ်ဆိုပြီးပြောဆိုခဲ့တာပါပြင်သစ်သမ္မတကတော့ဘရာဇီးသမ္မတအနေနဲ့သဘောပေါ်ဝင်ချင်ထင်သေးရင်းမှာယူသားမှုနဲ့တနည်းထံခံခံမှာရှိရလားဆိုပြီးမေးခွန်းထုတ်ခဲ့တာပါအမေဇုန်တော်မီကိုညှိနှိုင်းရေးဘရာဇီးသမ္မတအနေနဲ့အလေးနက်ထားမကြိုးပမ်းခဲ့ရင်တောင်အမေရိကနိုင်ငံအနေနဲ့ဥရောပသမဂ္ဂ EU တို့ကြားလွတ်လပ်စွာကုံသွယ်မှုတွေကိုတားမြစ်သွားဖို့အထီးလဲပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြင်သစ်သမ္မတကချင်းချောက်ပြောဆိုထားပါတယ်
2019ခုနှစ်ကမုန်တိုင်းတန်ကနေပြန်လည်နှလန်ထူဖို့ကြိုးစားနေဆဲဖြစ်တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းစီကိုဒိုရိန်လို့နာမည်ပေးထားတဲ့အပူပိုင်းမုန်တိုင်းတစ်ခုဦးတည်၍ရှာလာနေပါတယ်။ပေါ်တိုရီကိုကျွန်းအနောက်ဘက်ခြမ်းကိုဒိုရိန်မုန်တိုင်းတီးကနေဝင်ရောက်ဖြတ်တမဲ့အချိန်မှာတော့ဟာရီကိန်းမုန်တိုင်းနေပါအင်အားပြင်းထန်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပေါ်တိုရီကိုအုပ်ချုပ်ရေးမှူးဝန်ဒါဗာကွက်စ်ကအရေးပေါ်အခြေအနေကြေညာထားပြီးတော့ရေကြီးမြေပြိုမှုတွေနဲ့တအားလိုင်းပြတ်တာမျိုးတွေဖြစ်နိုင်ခြေရှိတယ်လို့ပြောဆိုထားပါတယ်။အရေးပေါ်အခြေအနေတွေကြေညာခွင့်ပြုခဲ့တဲ့သမ္မတဒိုနယ်ထရမ့်ကိုအုပ်ချုပ်ရေးမှူးဗန်ကွက်စ်ကကျေးဇူးတင်ကြောင်း Twitter ဆက်မျက်နှာကနေရေးသားခဲ့ပါတယ်။အခုလိုအရေးပေါ်အခြေအနေကြောင့်ဒိုရင်မုန်တိုင်းဆဲရာနဲ့ဖြီတောင်စုအစိုးရရဲ့အကူအညီတွေအများဆုံးရောက်လာမှာဖြစ်ပါတယ်။2019ခုနှစ်ကပေါ်တိုရီကိုကျွန်းမှာအင်အားပြင်းဟာရီကိန်းမုန်တိုင်းမာရီယာတက်ခတ်သွားခဲ့တဲ့အတွက်လူ3000ဝန်းကျင်သေဆုံးခဲ့ရတယ်လို့မုန်တိုင်းကြောင့်လမ်းတွေလည်းအခုချိန်ထိပျက်စီးနေဆဲဖြစ်ပြီးထောင်နဲ့ကြီးတဲ့အိမ်တွေလည်းခေါင်းမိုးမရှိကြသေးပါဘူး။တနားရီ85ကီလိုမီတာလေးတိုက်နှုန်းနဲ့တက်ခတ်နေတဲ့ဒိုရင်မုန်တိုင်းဟာဒီကနေ့မှာတော့အနည်းငယ်အကောင်လာနိုင်တယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကခန့်မှန်းထားပါတယ်။
ဂျပန်နိုင်ငံနောက်တောင်ပိုင်းဒေသမှာမိုးသီးထန်မှုကြောင့်သေဆုံးသူအဖြစ်ဒီနေ့မှာတည်ပြုနေသူ2ဦးထက်မနည်းရှိခဲ့ပြီးရေကြီးမြေပြိုမှုသတိပေးချက်တွေနဲ့အတူလူပေါင်း 8,000 လောက်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးထားပါတယ်ဂျပန်နိုင်ငံမိုးလေဝသဌာနကကျွတ်ကျွတ်မြောက်ပိုင်းဒေသမှာအနည်းငယ်သတိပေးချက်အမြင့်ဆုံးစင့်အထိထုတ်ပြန်ထားသလိုလူပေါင်းတသန်းကျော်ကိုလည်းဘေးလွတ်ရာပြောင်းရဖို့တိုက်တွန်းထားပါတယ်နောက်ပိုင်းစာကရက်ကရေနောက်မှာမျောပါသွားတဲ့ကားထဲမှာသေဆုံးနေသူ2ဦးပါဝင်သေဆုံးသူအနည်းဆုံး2ဦးရှိတယ်လို့လည်းအာဏာပိုင်တွေကအတည်ပြုပြောဆိုထားကြပါတယ်နောက်တစ်ယောက်ကတော့ဖူကူအိုကာရက်မှာရေတက်လာချိန်ကားထဲကနေထွက်ဖို့ကြိုးစားရင်းနဲ့သေဆုံးခဲ့ရတာပါနောက်တစ်ဦးကလည်းတေလူနီးပါးအခြေအနေမှာရှိနေတဲ့အကြောင်းဂျပန်ဆွေးရပြောခွင့်ရယူရှိဟီရိုစုကာကပြောဆိုထားပါတယ်နေရာတော်တော်များများမြေကြီးချင်းမှုတွေမြေပြုံမှုတွေအိမ်တွေနစ်မြုပ်မှုတွေအပါအဝင်ထိခိုက်မှုတွေနေကိုလက်ခံရရှိနေပြီးမကြာခင်အနိုင်ပိုင်းတွေအတွင်းစုစုဝဝထိခိုက်မှုတွေရကျဝနိုင်တဲ့အကြောင်းလဲသတိပေးပြောဆိုထားပါတယ်။ဆာကနဲ့နာဂါဆာကီခရိုင်တွေမှာအိမ်တွေရေမြုပ်တဲ့တဲ့တွေကိုအများအပြားလက်ခံရရှိထားတဲ့အကြောင်းနဲ့မိသက်နဲ့ကပ်ဘေးတဲ့စီမံခန့်ခွဲရေးအေဂျင်စီကပြောဆိုထားပါတယ်။အထူးရေးပေါ်သတိပေးချက်ထုတ်ပြန်ထားတဲ့ဒေသတွေမှာမကြုံမှုလို့တဲ့အခြေအနေထိမိုးပြင်းထန်ရွာသွန်းမှုတွေနဲ့ကြုံတွေ့နေရတဲ့အကြောင်းလဲဂျပန်နိုင်ငံမိုးလေဝသဌာနပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောဆိုထားပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဇမ်ဘွာငါတောင်နော်တီပြည်နယ်ထဲမှာခီးတဲ့တင်ကရုတ်တင်မော်ဒစဉ်မနေ့ညပိုင်းကမေးလောင်ခဲ့တာကြောင့်ခီးတဲ့၃ဦးထက်မနည်းသေဆုံးပြီးတော့ခီးတဲ့အခြား136ဦးနဲ့တင်မော်ဝန်ထမ်း36ကိုကယ်တင်ခဲ့ရတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကဒီကနေ့ပြောပါရယ်သေဆုံးသူတွေထဲမှာအသက်တစ်နှစ်အရွယ်ကလေးတဦးနဲ့အသက်60အရွယ်အမျိုးသားတဦးပါဝင်ပါတယ်ကရုတ်တင်မော်ပေါ်လိုက်ပါလာတဲ့ခီးတွေထဲမှာကလေးငယ်28ဦးထက်မနည်းပါဝင်တာပါတာပီတန်မြို့ကနေထွက်ခွာလာတဲ့ကရုတ်တင်မော် MV Lit Ferry 16ဟာကမ်းကနေနှမိုင်းအကွာလောက်ရောက်မှာပဲတင်မော်စက္ကန်ကနေမီစာတင်လောင်ကျွမ်းခဲ့တာလို့ကမ်းခြေဆောင်တပ်တာဝန်ရှိသူတွေကပြောပါရယ်ပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးတပ်ဖွဲ့ကဒီကနေ့ဆက်ပြီးရှာဖွေနေပါတယ်။ကျွန်းစုအတော်များများရှိတဲ့ဖိလစ်ပိုင်နိုင်ငံမှာလုံခြုံရေးဆိုင်ရာစီမင်းသတ်မှတ်ချက်တွေကိုလိုက်နာမှုနဲ့တင်မောပြုတ်ပြင်ထိန်းသိမ်းမှုတွေမှာအားနေတာကြောင့်ရောခီးတဲ့အစမတန်တင်တဲ့အတွက်ကြောင့်မှအလားတူမတော်တဆမှုမျိုးမကြာခဏပေါ်ပေါက်လေရှိတာဖြစ်ပါတယ
်။ဗုဒ္ဓဟူးနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုထုတ်လွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOE ရဲ့ internet website လိပ်စာ burmese.voenews.com ကနေလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုကုတ်ခိုင်မူဆယ်လမ်းဟာဒီကနေ့ကားအသွားအလာတွေပြန်လည်စတင်နေပြီးတော့တခြားနေဆက်ကုံတွေရေးလမ်းဖြစ်တဲ့လာရှိုကွန်းလုံချင်းရွှေခေါ်လမ်းတွေမှာတော့တရားတစင်းဖြစ်စည်းခံရပြီးတော့ကားသွားလာရရက်တက်နေပါတယ်။တစ်ချိန်တည်းမှာပဲလာရှိုမြို့အနီးခလာရ291ကိုလည်းလက်နက်ကင်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ15ရက်နေ့ကစပြီး12ရက်ကြာပိတ်နေခဲ့ရတဲ့လာရှိုးတိန်ဒီကွက်ခိုင်မူဆယ်လမ်းပိုင်းဟာ26ရက်နေ့ကကားတွေပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့ပေမဲ့28ရက်နေ့နေ့ကင်းမှာကွက်ခိုင်နဲ့နတ်ဘက်ကအကြားမှာလက်နက်ကိုင်အဖွဲ့တွေကလမ်းပိတ်ဆို့ခဲ့တာကြောင့်ကားသွားလာတွေယာယီရပ်ဆိုင်ခဲ့ပါတယ်ဒီကနေ့မှာတော့မူဆယ်နဲ့လာရှိုးအကြားမှာကားတွေအတော်များများပြန်လည်သွားလာနေပြီလို့မူဆယ်မြို့ဂျူနာပရာဟိတအတင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါတယ်
ဟုတ်ဒီနေ့တော့အလုံးစင်ပြီတယ်လမ်းကြောင်းမှာတော့ပိတ်ဆို့မှုတော့မရှိဘူးပေါ့။ဟောက်ခရောအလုံးစင်ပြီနေကြပါတယ်ကားတွေလည်းထွက်ပါတယ်။မနေ့ကတော့ကျွန်တော်အဲဒီကုတ်ခဲရှုခင်းတာမှာပိတ်နေတဲ့ကားတွေကမျက်နှာပိုင်းကျဟိုအတက်နဲ့ဆင်းနေတဲ့ချမ်းကြီးလွတ်ပြီးတော့ခါကျကျွန်တော်အဲခုနိုင်လောက်မှာတော့မူဆယ်အိမ်ကိုဒီလိုလည်းပြန်ရောက်ပါတယ်ဗျာ
။နန်းဖက်ကာကဒေတာကန်တူကလည်းဒီနေ့အချိန်တွေကိုအခုလိုပြောပါတယ်
။ဟုတ်ဒီနေ့မနေ့ကတော့လာရှုလောက်ကနေပြီးတော့ကုမူဆယ်ကိုတောက်ရောက်သွားနေကြတယ်ကားရီကတော့လူကြီးလည်းပြီးတော့တွားနေရကြတော့ပွင့်တဲ့ချိန်ဆိုပြီးတော့ခီးတဲ့ကားရီကတော့ရင်းဝအချိန်နဲ့ထွက်တဲ့ကားရီကကိုယ်အချိန်နဲ့မဟုတ်တော့ဘူးသူကဟိုလမ်းကြောင်းကောင်းကောင်းလို့ထွက်နေကြတယ်။နေ့ရက်တော့သူတို့ခဏတော့ပိတ်သွားသေးတယ်။အေးပိတ်ပြီးမှပြန်လို့ပွင့်။ပုံတော်နဲ့မန်လွေကြပေါ့။အေးအဲ့နာမှာပြစ်ခတ်မှုလည်းနည်းနည်းဖြစ်တယ်ဆိုရင်နောက်ကားလည်းတစည်းအတွဲကားတစည်းယောက်ကကန့်လန့်ခံလေ။
ဒီကနေ့လာရှုံမူဆယ်လမ်းပိုင်းမှာကားတွေသွားလာနိုင်ပေမဲ့အခြားနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့လာရှိုးကွန်လုံချင်းရွှေဟော်လမ်းတိန်နီနဲ့ကွန်လုံကြားကနာတီတရားကိုမင်းညားကဖျက်ဆီးခံခဲ့ရတယ်လို့ဒီကနေ့မနေ့မှလည်းလာရှိုးမြို့နီးမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီအခြေအနေကိုလာရှိုးမြို့ကန်တဦးကအခုလိုပြောပါတယ်။
ဒီနေ့မနေ့လာရှိုးမြို့နဲ့ကွန်လုံနီးရဲ့နံပါတ်3ရွာဆရာ
တက်ကိုဝိုင်းနေတယ်ဆိုတော့တက်ကလူကြီးကတိုက်ပွဲဘက်ကိုအများဖြေးထားတော့မနေ့ဆော်ရုပ်က၃နာရီကျော်လောက်တိုက်ပွဲဖြစ်အခုကမြို့က၆ကပ်ပြီးဆိုင်ကနေကုန်းပိတ်ထားဒါမှမဟုတ်မင်းညစနေရတဲ့ပိနီဆိုလုံးလောက်ဘောနာတိရွာထွက်လာဒါကအရင်တစ်ခါကချက်ပြီးပြီအဲနည်းနည်းလေးပြတ်တာအခုတစ်ခါလုံးဝဆက်စီးပြိုင်
တရားပျက်စီးသွားတာကြောင့်ကားအသွာလာတွေရပ်ဆိုင်နေကြောင်းလည်းပြောပါတယ်။နံပေါင်ရွာအခြေစိုက်တရင်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့လာရှိုးမျိုးကရဲရရှိတူကအခုလိုပြောပါတယ
်။နံပေါင်တဲ့အထိုင်ခလာနီကိုတည်းဟုတ်တယ်ဗျ။အခုကတော့ပြီးသွားပြီလို့ပြောတယ်။သူတို့ကအဝေးရပါလက်နဲ့ကြည့်နေတယ်ပဲဖြစ်တာပါ။အဲမနက်ဟွာလောက်က6နာရီကျော်လောက်သားပဲ။အဲညင်သွားတာကတော့ဟွာဟို9နာရီကျော်လောက်ပဲ။
ဒီလ15ရက်နေ့နောက်ပိုင်းတိန်နီကွန်းလုံးကြားမှာတရား3စင်းဖြက်စီးခံခဲ့ရပြီး25ရက်နေ့မှာတမ်မတော်ကတရားတွေပြန်လည်ပြုပြင်ခဲ့တာကြောင့်ကားတွေသွာလာနိုင်ခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကိုတော့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ်
တပ်ပွဲကတော့3-4နေရာလောက်ရှိတယ်ကျွန်တော်ခုဒီလိုက်နေတော့ဒီလိုဖြစ်တော့9နေရာဖြစ်တယ်ဒီလာရှိဘူးအမျိုးနဲ့တမတ်နေရာကျောင်းမဲပါလိုက်နာရာတနေရာဖြစ်တဲ့ကိုခိုင်လုံစင်ရနာမတနေရာဖြစ်တဲ့ကိုခိုင်နာကတနေရာဖြစ်တဲ့ကိုခိုင်မျိုးနဲ့ကမန်လွယ်နာမတနေရာဖြစ်တဲ့လုံစင်နဲ့မန်လွယ်ကနေနေရာခလာနာမဝဖြစ်တဲ့ကျွန်တော်နေရာတော့ဒီခလာအပြင်မှာ
တမ်ဘရောသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းကတော့မင်းညကနာတီတတာဖြစ်စည်းခံရတာနဲ့ဒီကနေ့မနေ့လာရှိုးအနီတက်ရင်ကိုအဝေးကပြစ်ခတ်တာရှိကြောင်းပြောပေမဲ့တခြားတိုက်ပွဲသတင်းတွေကိုတော့ပြောဆိုတာမရှိပါဘူးအစိုးရနဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင် MNDA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေကြားမှာတိုက်ခိုက်မှုတွေပြင်းထန်နေချိန်မှာပဲနှစ်ဖက်ပြည်အစာချုပ်ချုပ်ဆိုရေးအတွက်မိုင်းလာဒါမှမဟုတ်ကျိုင်းတုံမှာတွေ့ဆုံမဲ့သတင်းတွေလည်းထွက်ပေါ်နေပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့မိုင်းလာမှာတွေ့ဆုံဖို့လိုလားကြောင်းတုံ့ပြန်တာတွေရှိနေပါတဲ့
ကုမိုးစော်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုနှာစင်ကြည့်ရအောင်ပါစီရီတင်းမာဇဲရခိုင်ပြည်နယ်အတွင်းမှာဒီရပိုင်းတွင်အေးအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကနေပြီးတော့မြို့နယ်၄ခုမှာထိုးစစ်စင်နာရီလှုပ်ဆောင်လာနေတဲ့အတွက်မြမစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေပါတယ်ဒီကနေ့မှာဘူးဒီရောင်မင်းပြားနဲ့ကြောက်တော်မြောက်ဦးနေဆက်ဖက်မှာမြမတက်စခန်းတစ်ခုကိုအေးအေးဘက်ကတိုက်ခိုက်နေတယ်လို့ကလဒန်မြေအတွင်းတက်မရော်စစ်သင်မုန်းနဲ့တမ်မရတယင်းဌာနချုပ်တွေကိုတိုက်ခိုက်ခဲ့တယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်။မင်းကရေးတဲ့တင်မောတိုက်ခိုက်ခံရကြောင်းနဲ့ဒီမနေ့လင်းမွေတောင်တက်စခန်းမှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းတမ်မရဘက်ကလည်းအတည်ပြုပြောဆိုပါတယ်။ရခိုင်ပြည်နယ်တိုက်ပွဲနောက်ဆုံးအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်နိုင်ကွင်းကနေပြောပြပေးပါရှင်
။ရခိုင်ပြည်နယ်တွင်မနေ့ကနဲ့ဒီကနေ့မြို့နယ်လေးမြို့နယ်မှာအေအေရခိုင်လက်နက်ကိုင်ဖွဲ့ဘက်ကထိုးစစ်တွေပုံမှုလှုပ်ဆောင်လာတာကြောင့်မြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေတာပါ။မနေ့ကညနေပိုင်းနဲ့ဒီကနေ့ထိမြောက်ဦးနဲ့ကြောက်တော်နယ်စပ်တွင်မြန်မာရေသတင်းမောနဲ့မြန်မာတိုက်ရင်စခန်းတွေကိုအေအေဘက်ကတိုက်ခိုက်ခဲ့ပြီးစစ်တွေရန်ကုန်ကားလမ်းကိုယာယီပိတ်ဆို့ထားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။နေ့ကတော့တိုက်ပွဲတွေတော့ဒီမှာအပြင်းထန်ဖြစ်နေတာရှိတယ်။အဲ့ဒီမြောက်ဦးနဲ့ကြောက်တော်ကြပေါ့နော်။အဲ့ဒီလမ်းမွေတောင်ဆိုတဲ့နေရာမှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်ဒီမနေ့မှာ။ဒီမှာစစ်တပ်ဘက်ကတော့အကြအဆုံးတွေတော်တော်များတာရှိတယ်။ညကတော့ကလဒံမြစ်ထင်းမှာသွားနေတဲ့စစ်တင်ဘိုးတကြီးကိုလည်းပဲကြောက်တော့နားမှာနေပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒါပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ကြောက်တော့စက်ကခကိုဌာနချုပ်ကိုလည်းပဲကျွန်တော်တို့ဘက်ကနေပြီးတော့ဒါလက်နေကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။နောက်ခဲ့တဲ့ညကနောက်ပြီးတော့ဒီတောင်းတောင်ကျိုးအဲ့ဒီမှာဒီတိုက်ရင်စခန်းပေါ့နော်3-6အဲ့ဒီစခန်းပေါ့အဲ့ဒီလက်နေကြီးစခန်းတွေကိုလည်းပဲကျွန်တော်တို့ဘက်ကနေပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ဒီမနေ့မှတော့ဒီအဲ့ဒီတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကြောင့်မလို့ဒီကျောက်တော်နာကဒီမဟာမနီလောက်ကနေပြီးတော့လမ်းတွေကိုပိုက်ထားတယ်ဗျာကျွန်တော်တို့ဘက်ကတော့နောက်မြောက်မြို့အတွက်ဒီဘက်နာကနေပြီးတော့ကျွန်တော်တို့ပိုက်ထားတာရှိတယ်။ယာယီပိုက်ထားတာပါအဲ့ဒီစစ်တွေရန်ကုန်ဟိုက်ဝေးထဲမှာပေါ့နော
်ဒီမနေ့ဘူးတီတောင်မြို့နယ်အတွင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့မနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်ကြီးရွာရှိဖက်ပွန့်203ဆောင်ကုန်းပေါ်မှာနှစ်ဖက်သက်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးအပြင်ရဟရင်နဲ့ပြစ်ခတ်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်အခုဒီဘူးတီတောင်ဥယျံတာရွာဘက်မှာလည်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတာရှိတယ်မနေ့ကတော့မင်းပြမျိုးနယ်ဒီအဲ့ဒီပန်းမြောင်ရွာနဲ့အချင်းမြောက်ဖက်ပေါ့အဲ့မှာတိုက်ပွဲပြင်းထန်ဖြစ်တာရှိတယ်ဆိုတော့ဗမာစစ်တပ်ဘက်ကတော့အထူးကြက်ကြဆုံးနေရှိတယ်ကျွန်တော်တို့ဘက်ကလည်းပဲကြဆုံးတာ2ယောက်ရှိတယ်သူတ
ตัวก็มันนี่กันเนี่ยพี่ดอกเฮลิคอปเตอร์นั่นสิเนี่ยลาบจิตอ่ะมันนี่กันเนี่ยตีมันเนี่ยไต่ไปพี่ป้อนเนี่ยมูนับตะบีอันนั้นไปยังไต่เสด็จนะจู่ตั้มรอเปลี่ยวขึ้นยาปูมูจีวินโซอุกาคุลูเปลี่ยวว่าเลยเจ้าดอกวิญญาณตัวนั้นเยอะมากสบายว่าเปลี่ยนเลยพี่ลูกศิษย์คุณยิ่งแก่ใจเช่นเนี่ยตะบีนี่ดูหน่อยอ๋อคุณดูมาถ้าเลยการดูเงี้ยโอ้เอเดียนี่ดูมาฮัลล่าไม่ได้ยากอ่ะจะร้านนี่ดูมาไม่ค่อยดูมาไม 龙尾大块都会差差了些，那年底那一浪嘛，年尾浪嘛些，那龙尾大块都拉差了，办手表，听到说话嘞，等于办下头了，电子浪嘛上差了一点，哎，哎，听那报的都这样嘞。今年这个年尾浪批准起来，没人家干农业拉到些这些东西，他不话了，关系都面都话了，听到说今年在抢的龙尾货呀。
江左庙呢，爷爷别看木皮神嘛，提开木木是五楼，咱们老百家表叔你的喽。当当有单人是看过，爷爷别个别个开大鼓了，表叔前面是开瓦屋。我们那个呢，这个呢在玻璃嘛，哪怕石头的加树木面开胶，哪怕大纹石头的个表内边面，底下地面就难得瓦屋。我们那个当当有计划，但是看不嘛，在玻璃玻璃的喽，当当有要拿路个表瓦嘞。
我们那个，人家现在老师的个吧，早个几年吧，什么，现在老家的，现在老弟弟的，没了，你那姨妈，别里头，这边的，啥地方的，什么，好在你那幺零那边，这个那边的，我那边的，知道。
那是庙屋内张罗家，林会长带过毕生大笔手笔买，提开目的么子呀，这的路，阳光石对橄榄果罗，也以被他收入一百个表白嘞。明年庙内八庙金玉白马，我过了二十多元那个三等米了。第个那天在博瑞也是批判你辣椒，第二看月台的个嘞，那是那面是乡里伢的路，八庙月台路个表白嘞。你妈是等呢，也看了那间一块路，等那泥巴在博山段，是乡物业可能当泥巴西南的米路嘞，是乡工人半夜破干的，看满他娃嘞，咩？
南公园这边批判他了吧？အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လင်းပေးကြပါမယ်။ဥရောပနဲ့ရုရှားအကြားဆက်ဆံရေးမပြေလည်ဘူးဆိုရင်ဥရောပတိုက်ဟာဘယ်တော့မှတည်ငြိမ်အေးချမ်းမှာမဟုတ်ဘူးလို့ပြင်သစ်သမ္မတအမန်နျူရယ်မက်ခရွန်နာပြောပါရယ်။ယူကရိန်းမှာရုရှားရဲ့ရန်လူတွေလှုပ်အပ်လို့ရကြောင်းရုရှားနဲ့ဆွေးနွေးတာမျိုးကိုမဟာမိတ်တချို့ကပယ်ချမှာပဲလို့လည်း G7 အစည်းအဝေးအဆုံးမှာပြပတန်တမန်တွေနဲ့တွေ့ဆုံချိန်မှာသမ္မတမက်ခရွန်နာပြောသွားပါရယ်။2014ခုနှစ်ခရိုင်းမီးယားအရေးကြောင့် G7 ကနေထုတ်ပြထားတဲ့ရုရှားကိုပြန်လက်ခံဖို့အတွက် G7 အစည်းအဝေးအတွင်းမှာသမ္မတဒေါ်နယ်ထရမ့်ကတွန်းအားပေးခဲ့တာပါ။စလာတီဆာဟုတ်ရဲ့သတင်းလှော်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။ယူကရိန်းရှေ့ပိုင်းမှာရုရှားကဆက်ပြီးဝင်ဆွဖက်နေတာကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာလာတာပါ။ဒါပေမဲ့သမ္မတထရမ့်တက်လာကြတဲ့ကရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်ဖို့တွန်းအားပေးလာတယ်လို့ဥရောပခေါင်းဆောင်တချို့တော်မှသူနဲ့အတူပါလာပုံရပါတယ်။ပြည်နှစ်သမ္မတအီမန်နွယ်မက်ခရွန်ဟာလည်းသမ္မတထရမ့်နဲ့သဘောတူသူတွေတည်းတူအပါအဝင်ဖြစ်ပုံရပါတယ်
။ Je crois qu'il nous faut construire
ဥရောပမှာလုံခြုံရေးနဲ့ယုံကြည်မှုအတွက်ပုံစံသစ်တစ်ခုတည်ဆောက်ရမယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်လဲဆိုရုရှားနဲ့ကျွန်တော်တို့ကြားဆက်ဆံရေးကိုအေးချမ်းပြီးရှင်းလင်းအောင်မလုပ်ဘူးဆိုရင်ဥရောပတည်းကဘယ်တော့မှဒီငင်အေးချမ်းမှာမဟုတ်ပါဘူး။ဒါကကျွန်တော်တို့မာမိတ်တချို့ရဲ့ဂျိုးစီဘွားအတွက်မဟုတ်ဘူးဆိုတာရှင်းစေချင်ပါတယ်။တန်ခတ်ရေးယူမှုတွေပို့ချဖို့တချို့ကအမြဲတိုက်တွန်းပါလိမ့်မယ်။သူတို့ကကျွန်တော်တို့မိတ်ဆွေတွေဖြစ်တာတောင်မှပဲအဲ့ဒါကသူတို့ဂျိုးစီဘွားပါ။ဒါပေမဲ့ကျွန်တော်တို့ဂျိုးစီဘွားမဟုတ်ပါဘူး။
ရုရှားကို G7 မှာပြန်ထည့်ဖို့သမ္မတထရမ့်ကပြောခဲ့တဲ့ပေါ်ပိုလန်နိုင်ငံရေးသမားတူဖြစ်သူဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထတ်စ်ကစနေနေ့မှာဝေဖန်ပါတယ
် Today I will try to convince my interlocutors that it would be better to invite Ukraine
Ukraine သမ္မတရဲ့အမြင်ကိုကြားဖို့နောက်တစ်ချိန် G7 စည်းဝေးမှာ Ukraine ကိုဧည့်သည်အနေနဲ့ဖိတ်တာကကိုကောင်းမယ်ဆိုတာကျွန်တော်ဆွေးနွေးပတ်တွေကိုဒီကနေ့စည်းရုံးပြောဆိုပါမယ်လွန်ခဲ့တဲ့နှစ်ရက်ကကျွန်တော်သူနဲ့စကားပြောပါတယ်သူတိတ်ကိုစိတ်ဝင်စားမယ်ဆိုတာကျွန်တော်သိပါတယ်
။ရုရှားကိုပြန်လက်ခံဖို့ပြည်တိန်ကလည်းကောက်ကွက်ပါတယ်။2018ခုနှစ်ကရုရှားတရှိတယောက်ကိုအင်္ဂလန်မှာဓာတူးအစိတ်နဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပြည်တိန်နဲ့ရုရှားကြားဆက်ဆံရေးကမကောင်းပါဘူး။အဲဒီလောက်ရဟာရုရှားလက်ချဲလို့ပြည်တိန်ကအပြစ်တင်ထားပါတယ်။ပြည်တိန်နဲ့ယူကရိန်းမှာလှုပ်ထားတာတွေအရရုရှားကိုတင်းပြစ်အဖို့ဝင်အဖြစ်ပြန်လက်ခံဖို့မဖြစ်နိုင်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။ဒါပေမဲ့လည်းဥရောပတဲကနေရုရှားကိုတွန်းထုတ်ရင်တခြားနေရာတွေမှာမဟာမိတ်ဖွဲ့မှဖြစ်တာကြောင့်အဲ့ဒါကလည်းမဟာဗျူဟာအမှားဖြစ်မယ်လို့ဆိုပါတယ်။ဒါကိုပြင်သစ်ကပြောင်းလဲပြချင်းပြီးယူကရိန်းပြည်ပခန့်နဲ့ပတ်သက်လို့အဓိကအချက်တချို့ကိုရုရှားကလိုက်နာမယ်ဆိုရင်ကိုလန်းကိုဆက်လျှောက်မယ်လို့သမ္မတမက်ခရွန်ကပြောပါတယ်
။ Bien bonjour ou rebonjour. peut-être plus en détail sur le G7.
ကျွန်တော်တို့ကရိုးလေးပြောရရင်မိတ်ဆွေတွေရဲ့ရန်သူတွေဟာကျွန်တော်တို့ရန်သူတွေဖြစ်ပြီးတော့သူတို့နဲ့ဆွေးနွေးတာမလုပ်ရဘူးလို့ယူဆတဲ့အင်အားကြီးနိုင်ငံတစ်ခုမဟုတ်ပါဘူး။ဒါဟာပြင်သစ်ရဲ့အားကောင်းမှုလို့ကျွန်တော်ယူဆပါတယ
်။ယူကရိန်းငြိမ်းချမ်းရေးနှီးလန့်ရှာဖို့ရုရှား၊ယူကရိန်း၊ဂျာမနီနဲ့ပြင်သစ်ကိုယ်စားလှယ်တွေနောက်လာကြရင်ဆွေးနွေးမယ်လို့သမ္မတမက်ခရွန်ကပြောပါတယ်။ဥရောပနိုင်ငံတွေစီကနေအဖြေတစ်ခုခုတိတ်မကြခင်မှာထွက်လာဖို့မမျှော်လင့်နဲ့လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒန်ကအင်္ဂါနေ့မှာယူကရိန်းနိုင်ငံသားတွေကိုပြောပါတယ်။သမ္မတဗိုလိုဒီမီယာဇယ်လင်စကီးအနေနဲ့ယူကရိန်းရှေ့ပိုင်းမှာဘယ်လိုလုပ်ရမျိုးကိုမှအလင်းစလိုမလုပ်သင့်ဘူးလို့ KF မြို့တော်ခီးစဉ်တွင်မစ္စတာဘိုဒန်ကပြောခဲ့ပါတယ်။ဒီသတင်းမှတ်ကိုမှသမ္မတထရန့်ပိုလန်ကိုလာတဲ့အခါသမ္မတဇယ်လင်စကီးနဲ့တွေ့ပွဲရှိတယ်လို့လည်းမစ္စတာဘိုဒန်ကပြောပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA American တန်ရဲ့ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလို့ VOA ကိုတေးသချင်းတွေတောင်းလို့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်။ဥရောပသမဂ္ဂ EU ကဗြိတိန်နိုင်ငံခေါ်တော့သတ်မှတ်ထားတဲ့အောက်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းစဉ်တွေကိုရှင်းချမဲ့အစီအစဉ်တက်ကိုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်းခွင့်ပြုဖို့နဲ့အစိုးရရဲ့ဥပဒေပြည့်အစီအစဉ်တွေကိုချပြမဲ့အောက်တိုဘာလ14ရက်လွှတ်တော်ပြန်ဆချိန်မှာအလစ်ဘက်ပြည်မှာရေးကိုယ်တိုင်မင်းငွန်းပြောကြားဖို့ဖိတ်ကြားထားတဲ့အကြောင်းလဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကော့ကတော့ဝန်ကြီးချုပ်ရဲ့လုပ်ရဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုလိုက်တယ်လို့ EU ကနေခွဲထွက်ရေးအစီအစဉ်တွေကိုဆွေးနွေးဖို့နဲ့တိုင်းပြည်ကိုပုံဖော်ရမယ့်လွှတ်တော်ရဲ့တာဝန်တွေကိုဟန်တားတဲ့လုပ်ရဖြစ်တဲ့အကြောင်းလဲဝေဖန်ပြောဆိုလိုက်ပါတယ်။ဤဝန်ငံအနေနဲ့တင်းမာမှုတွေကြီးထွားလာဖို့ရည်ရွယ်မှထားတဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးမိုဟာမက်ယာဗစ်ဇာရစ်ကပြောဆိုလိုက်ပါတယ်။တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေနဲ့အညီကိုယ်ပိုင်ခွင့်ရေးတွေကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့ဤဝန်နိုင်ငံအနေနဲ့ယုံကြည်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ရှင်ဆိုဟာဘဲနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့ဤဝန်နိုင်ငံချိုင်းဝန်ကြီးကဒီနေ့ပဲပြောလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ်ဤဝန်နျူကလ িয়ার ဆိုင်ရာနိုင်ငံကစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်အတိတ်တည်းရရှိဖို့အီရန်သမ္မတဟာဆန်ရူဟာနီနဲ့ဆွေးနွေးနိုင်မဲ့အလားအလာကောင်းတွေရှိနေတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားတာဖြစ်ပါတယ်။2019ခုနှစ်မွန်တိုင်းနိုင်ငံကနေပြည်လဲနယ်လန်ထူနိုင်မှုကြိုးစားနေစေဖြစ်တဲ့အမေရိကန်ပိုင်ပေါ်တူဂီကျွန်းစီကိုဒေါရီယန်လို့မည်ပေးထားတဲ့အပူပိုင်းမွန်တိုင်းတစ်ခုဦးတည်ယူရှာလာနေပါတယ်။ပေါ်တူဂီကျွန်းအနောက်ဘက်ခြမ်းကိုဒေါရီယန်မွန်တိုင်းဒီကနေ့ဝင်ရောက်ပြတ်သန်းချိန်မှာဟာရီကိန်းမွန်တိုင်းနီးပါးအင်အားပြင်းထန်မယ်လို့လည်းခန့်မှန်းထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းအတွက်စီစဉ်ထုတ်လို့ရမှုကကိုချော်ချော်သိန်းဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်း Intel Set 17နဲ့ Mia Set 3ဂျိုဒူဆလောင်းတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV စီစဉ်ကိုကြည့်ရှုနိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this